မင်္ဂလာပါဦးကျော်စန္ဒရှင်
မင်္ဂလာပါဟ
ိုစီးရီးယားမှာဒီသမရအာဆက်ရဲ့အုပ်ချုပ်ရေးကဟိုရုတ်တရက်ကိုဒီလိုထင်မှတ်မထားဘဲနဲ့ဒီလောက်မြင်မြင်ပြုတ်ကျသွားတဲ့အခြေအနေကိုအကျဉ်းချုပ်ပြီးတော့ပြောပြပေးပ
ါတကယ်တော့ပြုတ်ကျဖို့ဆိုတော့လူတိုင်းကမျောလင်းနေကြတာတော့ကြာပါပြီနှစ်ပေါင်း50ပေါ့သူအဖေစားအုပ်ချုပ်တဲ့အချိန်ကစပြီးတော့ဆိုရင်ဒါပေမဲ့သူတို့မပြုတ်ကျနိုင်တာအခုထိမှတော့လောလောဆယ်မမျောလင်းတဲ့အချိန်မှာရုတ်တရက်ဝုန်းနဲ့ပြုတ်ကျသွားတဲ့အကြောင်းရင်းကတော့အဓိကကတော့လူတို့မထောက်ခံလူတို့မုန်းတီးမှုပါပဲဒီဟာတဖြည်းဖြည်းဖြည်းပိုမိုကြီးထွက်လာပဲလုံးဝလည်းမခံနိုင်တော့ဘူးဆိုတော့သူဟာသူရဲ့စစ်တပ်ကိုပဲအကူပြီးတော့တိုက်နေတာအခုတော့စစ်တပ်တောင်မှပဲလည်းနေအင်အားအပြည့်ရှိရတဲ့နဲ့တိုက်ချင်းစိတ်မရှိတော့ဘူးဆိုတော့အဲ့ဒီဟာကိုလည်းအဆက်ကစီမယ်ဆိုတော့သဘုံတပေါင်းစုရတယ်တမျိုးပြီးတမျိုးတမျိုးပြီးတမျိုးသိပြီးတော့မျိုးတော်ထိသိနေတဲ့ခါမှာသူမြေရနေမြရလို့သူထွေပြေးသွားတယ်လို့ပဲပြောမှာပါဆိုတော့လောလောဆယ်မှာအချိန်မြင်လာတဲ့ကိစ္စကတော့အဆက်အစွဲကိုအဓိကကြောထောင်နောက်ခံပြုနေတဲ့ရုရှားကလည်းပဲထိတိယောက်ယောက်မကူညီနိုင်တော့တဲ့အခြေအနေလို့ပြောမှာဖြစ်ပါတယ်သူကလည်းပဲယူကရိန်းနဲ့သိပြီးတော့အလုဆုံနေတဲ့ကာလဖြစ်တယ်အဲ့ဒီအပြင်ဟက်စ်ဘူလာရီနဲ့อิสราเอลเนี่ยปฏิบัติผิดล่ะတော့ฮัซบูลาห์ကိုထောက်ခံနေတဲ့ซีเรียရဲ့မှာซีเรียရဲ့ဌာနဒီဘာတွေကိုလည်းပဲอิสราเอลကလည်းပဲဝင်ပြီးဘုံကျဲတာလို့လည်းซีเรียဆိုတော့ဟာဖတ်ဆိုတာတော့တော်တော်လေးရည်ဒီဖို့ခက်ခဲလာတယ်အဲ့ဒီကြောင့်လူတရားပြပြသွားတယ်လို့ပြောမှာဖြစ်ပါတယ
်အဲ့တော့ဒီလောလောဆယ်မှာဟိုလက်ဟာသွားတဲ့ဒီအင်အားဟာခွက်ကိုဖြည့်ဖို့ကလွယ်ပါမလားတည်ငြိမ်တဲ့အခြေအနေကိုဖြစ်ဖို့အတွက်လွယ်မလား
အဲ့ဒါအခက်ဆုံးပါပဲအဲ့ဒါကိုလူတိုင်းစိုးရိမ်ကြပါတယ်ပြည်သူလူထုအလုံးကတော့ပျော်လွန်နေတဲ့အချိန်ပေါ့ဒါပေမဲ့ဒီဟာကိုတည်ငြိမ်အောင်ဘယ်လိုထိမ့်မလဲဆိုတာအရေးကြီးတယ်လောလောဆယ်မှာတော့အဲဒီတော်လှန်ရေးအဖွဲ့ကိုဦးဆောင်တဲ့ HTS အဖွဲ့ကငါတို့ဟာအာဏာရှင်ကိုဖြုတ်ချလို့ပြီးပြီးပြည်သူလူထုကိုကာကွယ်ဖို့ငါတို့တာဝန်ဖြစ်တယ်အဲဒီအကောက်ခွေပေးရဆိုပြီးတော့ဒီလူထုအဆောက်အုံ public building တချို့တို့အကောက်ခွေပေးရပြရဝယ်ဒါပေမဲ့လည်းဥပဒေမဲ့လူရဲမှုတွေပေါ့လေအဲ့ဒါကတော့ဒီတိုင်းရှိနေကြပါပဲဘယ်သူမှမဟန်တာပဲနဲ့လူတိုက်တဲ့နေရာကိုအဲဒီဟာကိုဖြုတ်ပြီးတော့ယူနေကြတယ်အများကြီးရှိနေလို့သတိညာထွက်နေပါတယ်ဆိုတော့ဒီဟာကိုဖြစ်ဖို့အတွက်ကတော့ဒီအင်အားစုတွေပြည်တွင်းမှာအင်အားစုတွေညီညွတ်ပြီးတော့ဖွဲ့စည်းနိုင်ဖို့အရေးကြီးပါတယ်အခုလောလောဆယ်ခေါင်းဆောင်နေတဲ့ HDS အဖွဲ့ဟာတစ်ချိန်တုန်းကအယ်ကိုင်ဒါအစွမ်းရောက်အဖွဲ့ရဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်အဲကြောင့်သူတို့ကလပ်သမဂ္ဂကတော့မှဒီဖွဲ့ကောင်းဆောင်ကိုအကြံဖက်ဓမ္မအကြံဖက်အဖွဲ့ဆိုပြီးတော့ဆွဆွဲထားတာဖြစ်ပါတယ်အမေရိကန်တို့လည်းဖူဒန်ဆွဆွဲထားဒါပေမဲ့ဒီခုကောင်းဆောင်ကတော့ကောင်းဆောင်ပိုင်းကတော့အဲ့ဒီဒီတိုက်ပွဲပြင်းထန်လာတဲ့နောက်ပိုင်းလွန်ခဲ့တဲ့နှစ်တော်အကြာကပဲအဲ့ဒီအစွန်းရောက်အဖွဲ့တွေနဲ့ဆက်ဖြတ်ပြီးတော့သူဟာပူပြီးတော့သမတ်နေလာတာကိုတွေ့ရတယ်လူတွေကထောက်ခံလာကြပါတယ်ဒါကြောင့်လည်းသူထောက်ဆောင်ပူရတာလားဖြစ်တယ်ဆိုတော့အခုဖွဲ့ပေမဲ့အထက်မှာတော့အများကြီးဒီညမအဖွဲ့မှာပါဝင်ကြတယ်တော်လှန်ရေးညမတွေမှာဒါပေမဲ့ကွဲပြားတဲ့အဖွဲ့ကအများကြီးပဲအရှေ့အနိုင်ငံမှာအဓိကကတော့မွတ်စလင်ဘာသာတွေခရစ်စတန်တွေလည်းရှိတယ်အဲမွတ်စလင်တွေမှာမှလူအများစုကတော့ဆွန်နီတွေဖြစ်တယ
်အဆူသွားခဲ့တဲ့အဆက်တို့မိသားစုတွေကတော့အလာဝိုက်မွတ်စလင်အဆူဝင်တွေဖြစ်တယ
်နောက်ပြီးတော့တက်စ်တွေတက်မန်စေပေါ့လေတက်ဒူဂီအနော်ဝင်တွေလည်းရှိတယ်ကတ်စ်တွေလည်းရှိတယ်အဲကတ်စ်ရဲ့အဖွဲ့တစ်ခုကိုတော့democracy ဖွဲ့ဘာညာဆိုရေကောင်းတယ်အဲ့ဒါကိုတော့အမေရိကန်ကနောက်ခံတော်တော်နောက်ခံပြုလို့ထင်ပါတယ်ဆိုတော့အဲ့လိုဒီလောလောဆယ်ပုံကန်လိုက်တဲ့တော်လှန်ရေးအဖွဲ့ကိုတော့တူရကီအစိုးရကနဲ့ဆက်နွယ်တဲ့အဖွဲ့ကနဲ့ကြကံပေးထင်ပါတယ်ဆိုတော့အဲ့လိုအပြိုင်ဆိုင်နေရှိနေတဲ့အတွက်ကြောင့်ဒီနောက်ကွယ်ကတွန်းပြတဲ့နိုင်ငံတွေကလည်းပဲညီညွတ်အောင်တည်ငြိမ်တဲ့ဆီးရနိုင်ငံကိုလူချင်းနေဆိုရင်အဲ့ဒီမှာပြည်တွင်းမှာတည်ငြိမ်တဲ့အစိုးရပေါ်ထွန်းအောင်ဝိုင်းဝန်းပြီးတော့အားပေးကြနိုင်ဖွယ်ရှိပါတယ်အဲ့လိုလုပ်ကြမယ်ဆိုရင်တော့တည်ငြိမ်တဲ့အစိုးရဖြစ်ထွန်းလာနိုင်တယ်လို့မျှော်လင့်ရပါတယ်လူထုတွေကလည်းပဲစိတ်ဝမ်းကွဲနေလို့မညို့လို့ငါတို့ခံခဲ့ရပြီဆိုတော့သင်ခန်းစာရပြီးတော့ပေါင်းစည်းညီညွတ်ရေးကိုလိုလာကြနိုင်မယ်လို့တော့အကောက်မြင်ပြီးမျှော်လင့်ရတာပဲလေ
အဲ့တော့ဒီအုပ်စုခွဲဘာသာခွဲတွေအများကြီးရှိတော့ညီညွတ်ဖို့လွယ်ပါမလား
အခုအဓိကအဲ့ဒါပြောတာပါဆိုတော့ကလို့ဒီဟာကိုညီအညွတ်အောင်သူတို့ညှိရမှာပဲသူတို့ကတော့တတ်ထန်ဆုံးစ조사လိုက်မယ်ထင်ပါတယ်ဒါပေမဲ့မင်းညွန်နိုင်စရာအကြောင်းကတော့စိတ်ပြီးတော့မရှိဘူးတော်ဘူးလို့ထင်ပါတယ်။အချင်းချင်းသူတို့အနာခွဲဝေတဲ့ကိစ္စမှာအပြိုင်ဆိုင်ဖြစ်လာရင်ဘယ်လိုခွဲဝေရမလဲ။ဒီအကြီးဆုံးမှာပဲတော်လှန်ရေးနဲ့ဆူရတစ်ခုပြုတ်ချပြီးတော့အင်အားဟာဘယ်ပေါ်ပါဗက်ကျူးဖြစ်လာရင်တည်ငြိမ်တဲ့အစိုးရအစားထိုးနိုင်လို့သိအရေးကြီးပါရဲ့။အဆီရတယ်မကပါဘူးကဘာမှလည်းအများအားကြုံရတာဖြစ်ပါတယ်။လေဗျာဘယ်လိုပဲဖြစ်ခဲ့တဲ့နောက်ပြီးအနာရှင်စနစ်ပြုတ်ကြတော့ဆဒမ်ဟူစိန်ရဲ့အီရတ်မှာလည်းဘယ်လိုပဲဖြစ်ခဲ့တဲ့ဆိုတော့ ဒီနိုင်ငံမှာလည်းဘယ်လိုဖြစ်လာမယ်ဆိုတာကတော့ယတိပြပြောလို့မရဘူးဒါပေမဲ့ဆိုတော့ပြောလို့ပြောလင်းနိုင်တယ်ဆိုတော့ခြေနေပဲရှိပါတယ်
အဲ့ဒေတာရင်းရိုက်ခတ်မှုပါ။နောက်ဒီအရှိလေဘိုင်းကအမေရိကန်တွဲဆိုရင်မဟာဗျူဟာရအရေးပါတဲ့နေရာတစ်ခုဖြစ်တယ်။အဲ့တော့အမေရိကန်အပါဝင်တခြားအင်အားကြီးတွေရဲ့ရှင်ပြိုင်မှုကဘယ်လိုဖြစ်လာနိုင်လဲ
။အရှိလေဘိုင်းဟာအမေရိကန်အတွက်တမကကမ္ဘာနိုင်ငံတွေအလုံးအတွက်အရေးပါပါတယ်။အရှိလေဘိုင်း Middle East ဆိုတဲ့ဒေသဟာဥရောပ၊အာရှ၊အာဖရိကအဓိကတိုက်ကြီးဆုံးတိုက်ကိုဆက်ထားတဲ့ခလဲဘဟုဖြစ်ပါတယ်။ဟိုသမိုင်းအစဉ်ဆက်မှာကဂရက်ကဒီနေရာမှာအင်အားတွေလုပြီးတော့အပြိုင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့တာအများကြီးရစစ်ပွဲတွေဖြစ်ခဲ့တာမကြာခဏပါပဲဒီနေရာမှာ။အဲ့ဒီအပြင်အခုကအဓိကလောင်စာဖြစ်တဲ့ရေနံတို့ဘာလို့ထွက်လာတဲ့နောက်ပိုင်းမှာတော့ဒီဒေသဟာခပတ်မှာအရေးကြီးဆုံးဒေသဖြစ်လာခဲ့ပါတယ်။ဆိုတော့အမေရိကန်အတွက်အရေးပါသလိုကျန်တဲ့နိုင်ငံတိုင်းအတွက်လည်းအရေးပါပါတယ်။ရုရှားအတွက်လည်းအရေးပါလို့ရုရှားကဒီဟာကိုစီးရီးယားတစ်ဆင့်ခြေကုပ်ယူဖို့ကြိုးစားခဲ့တာဖြစ်တယ်။ဆိုတော့အခုခါမှာတော့ရုရှားဝင်ပြန်နိုင်တော့ဘူးဆိုတော့ဒေတာရင်းမှာအမေရိကန်နဲ့သူရဲ့အပေါင်းပါတွေကတော့လို့ဆိုအခြေအနေကောက်မဲ့သဘောရှိရဲ့ဒါပေမဲ့လည်းအဓိကစိုးရိမ်နေရတဲ့ကိစ္စတစ်ခုကတော့အစ္စရေးနိုင်ငံဖြစ်တဲ့ဒေတာရင်းမှာအစ္စရေးဟာစီးရီးယားမှာအာဆက်အစိုးရပြုတ်ပြသွားပြီးမှတက်လာတဲ့မွတ်စလင်တွေကလည်းပဲသူအစ္စရေးရဲ့ရန်သူဖြစ်နေတဲ့အစ္စရေးကိုမလိုလားတဲ့ဖြစ်နိုင်တယ်ဆိုတော့သူကစိတ်ပြီးတော့စိုးရိမ်တယ်အဲ့ဒါကြောင့်စီရမစီရတာအစင်းမြင့်လည်းနဲ့ရန်တရားစိတ်လိုဖြတ်မယ်ဆိုပြီးဣဇာအခုပဲမကြသေးခင်လည်းထတ်ကျင်ကြသေးတယ်။နောက်ပြီးတော့အဆက်ပြုတ်ပြသွားပြီးတော့မှလည်းပဲ chemical စိတ်ရုံတစ်ခုကိုထင်းနေသွားပြီးတော့ဖြတ်ပလိုက်တဲ့ချက်ချင်းပဲသူတို့ဒါတွေဟာအခုတက်လာတဲ့သဘုံပေါ်လေသူတို့ခေါ်တာ။အဲဒေါ်လိုင်းအရာဇွေဘော်ဒီဘက်ကခေါ်နေတော့သူတို့လက်ထက်ကိုဒီဟာတွေကြောက်ရောက်သွားရင်ဣဇရေးအတွက်သိအန်ဒီယာရှိလာနိုင်တယ်လို့တွေ့တယ်။ဆိုတော့နောက်တစ်ခုကဒီမှာထေကုတ်ယူတာကအီရန်အီရန်ကလည်းပဲသူရဲ့ဒီဘက်မှာအတိကခြေကိုယူထားတဲ့ဟာဆိုတော့အီရန်ဟာအဲ့ဒီဘက်မှာသူရဲ့ရှာအုပ်စုတွေကပြိတ်ပြီးတော့ခြေကိုယူလို့မရနိုင်တော့ဘူးဆိုရင်ဟူစီသဘုံတွေရှိတယ်အဲ့မှာအဲ့ဒီကနေပြီးတော့ဟူစီသဘုံတွေကတဆင်ပေါ့လေအရှိလေဘိုင်းမှာသူတို့ဆက်ပြီးတော့ခြေကိုယူလာနိုင်တယ်ဆိုတော့လည်းရှိတယ်ဆိုတော့အမေရိကန်ကိုလည်းပဲဟူစီကတိုက်နေကြတာပဲဆိုတော့ယတိပြပြောလို့မရဘူးလောလောဆယ်မှာတော့ဒေတာတွေမှာပြန်ဆိုင်မှုမှာရုရှားမရှိတော့တဲ့အတွက်နည်းနည်းအရေးနှိမ့်သွားမယ်အီရန်လည်းပဲအပြော့နေတယ်သို့ပေမဲ့တကယ်တမ်းလုံးဝချုံနှင်းသွားမယ်လို့တော့မျှော်လင့်လို့တော့မရသေးဘူးလို့ထင်ပါတယ်အ
ဲဒီတော့ဆီးရီးယားရဲ့အနာဂတ်အလားအလာဘယ်လိုရှိပါလဲ
ဆီးရီးယားအနာဂတ်ကတော့မှုန်းဝါးဝါပါပဲတကယ်တော့ပြောဖို့သိခဲရင်နိုင်ငံရေးမှာဖြစ်လာမဲ့အနာဂတ်ကိုကြိုခံမှန်းရတာသိခဲရင်လေဆိုတော့အဲ့ပညာရှင်တွေက Greece ဘုံကိုကိုကပြီးတော့ပြောတာကြားဘူးတယ်အတိတ်ဆိုတာကမြင်ရတယ်တဲ့အတိတ်ဆိုတာကငါတို့ရှိမှဖြစ်သွားတာတဲ့အနာဂတ်ဆိုတော့ငါတို့မမြင်ရအတိတ်ဆိုမှနောက်မှဖြစ်သွားတယ်ပေါ့လေငါတို့မြင်ခဲ့ရတယ်တဲ့အနာဂတ်ဆိုတော့ရှေ့ကဖြစ်လာမှငါတို့တူတင်ခံမှန်းတာပဲရှိရဲ့ဒီပြပြောလို့မရဘူးလို့ပြောပါတယ်ဆီယောဒါပေမဲ့ဆီယားနိုင်ငံရဲ့ပထဝီနေထိုင်ရအချက်ချာကြားတဲ့နေရာဖြစ်တယ်သမိုင်းအစဉ်ဆက်ကလည်းပဲသူဟာဂျင်းဂျင်းမှုထွန်ရခဲ့တဲ့ဒေသဖြစ်တဲ့အတွက်ကြောင့်ဒေသဟာပြန်ပြီးတော့တင်ရင်လာထိုင်တဲ့ဒေသဖြစ်ပါစေလို့ပဲလူတွေကမျှော်လင့်ကြပါတယ်သို့တော်လည်းပဲစောစောကပြောခဲ့လို့အခက်အခဲတွေပြဿနာပေါင်း16,000အစုအတွဲတွေဒီဟာကိုပြည်ပြည်လည်းလည်းဖြစ်အောင်နှိမ့်နိုင်ဖို့ဆိုတော့အများကြီးအချိန်ယူပြီးတော့စိတ်ရှည်ရှည်နဲ့ကြိုးစားရမယ့်ကိစ္စဖြစ်ပါတယ်နိုင်ငံတကာကလည်းကိုယ်နိုင်ငံအကျိုးစီးပွားတစ်ခုတည်းကြည့်ပြီးဝင်မဆွဲကြဖဲနဲ့ပေါ့လေဒေသတည်ရင်ရေးကိုပါအဓိကထားပြီးတော့လုပ်ရမယ့်သဘောဖြစ်တယ်လို့ထင်ပါတယ်အ
ဲ့တော့ဒီမေးချင်တာတစ်ခုရှိပါတယ်အခုစီးရီးယားရဲ့အခြေအနေကိုမြန်မာနိုင်ငံအခြေအနေနဲ့ဘယ်လိုနှိုင်းယှဉ်သုံးသပ်ပါမလဲ
။သိကောင်းနေမိကောင်းပါပဲ။မြန်မာပြည်သူတွေတော်တော်များများသိပြီးတော့ဝန်သာအားရဖြစ်ကြတယ်။မြန်မာကျွန်တော်တို့ပြည်သက်တွေရေးကြတာဒီမှာစီရမှာအဆက်ပြတ်ကြတော့ပြန်နောက်ထပ်ပြတ်ကြတော့ပြန်ဆိုဘယ်လိုလဲ။ဘာညာစပြီးတော့ဝတ်ခါရဲပေါ်ဝတ်တင်အများကြီးရေးနေကြပါတယ်။အဲ့ဒါတော့ဖြစ်မလာနိုင်ဘူးလားဆိုတော့ဖြစ်လာနိုင်ပါတယ်ပေါ့လေ။အဲ့လိုပုံစံမျိုးပဲမြန်မာအဲ့ကဘာမှလည်းပဲအာနာရှင်အစိုးရတွေစောစောကပြောခဲ့လို့ကရာဖီတို့ဆဒန်ဟူစိန်တို့လူပြုတ်ကြသွားခဲ့ကြပြီဖြစ်တယ်ဆိုတော့မြန်မာနိုင်ငံမှာဒီဗိုလ်ချုပ်မှုကြီးမြောင်းနိုင်ငံအာနာသိန်းတယ်အာနာသိန်းပေမဲ့မအောင်မြင်တဲ့အာနာသိန်းမှုပါသူကအောင်မြင်တယ်ဆိုတာပြတာဖို့ legitimacy ဆဖို့အတွက်နိမျိုးစုံနဲ့ကြိုးစားနေကဘာမှမရသေးပါဘူးအခုလောလောဆယ်မှာတရုတ်ကသူတို့အကျိုးစီးပွားဆုံးရှုံးမှာမိုးလို့ကြာခံပြတဲ့သဘောသာရှိရတယ်ဒါလည်းပဲသူတို့တရုတ်ရင်း legitimacy ရတယ်လို့မပြောနိုင်ပါဘူးတန်ငန်တစ်ခုမှာအာနာသိမ့်တယ်ဘာညာဖြစ်ပြီးတဲ့နောက်မှာလူတွေကဒီအစင်းလာအရာပေါ့လေပညာရှင်သမထဆောင်ကြတပတ်လောက်ပဲတပတ်ဆယ်ရက်လောက်ပဲအတွင်းမှာတိုင်းပြည်ကိုငြိမ်းအောင်ပြန်ထိန်နိုင်သလားအာနာသိမ့်မှုဟာ ဲ့လိုညံ့အောင်ပြတင်းနိုင်တယ်ဆိုရင်တော့ it is a successful coup ပေါ့လေအောင်မြင်တဲ့အနာသိမ့်မှုဖြစ်တယ်အဲ့လိုမထိတ်နိုင်မဲနဲ့ဖြစ်နေရင်တော့အနာသိမ့်မှုကမအောင်မြင်ဘူးဆိုတော့မြန်မာနိုင်ငံမှာ၃နှစ်ကျော်၄နှစ်ပဲရောက်လာပြီဆိုတော့ဘယ်လုံးမအောင်မြင်တယ်လို့ပြောလို့မရပါဘူးဆိုတော့လူလူရဲ့မကျေနပ်မှုကလည်းပိုများလာမယ်ဆိုတော့ဆွေရမှာလိုပဲတော်လှန်နေတဲ့အင်အားစုတွေကလည်းပဲတဖြည်းဖြည်းပုံမစူးစီးပြီးတော့အင်အားကောင်းလာတော့တွေ့ရပါတယ်ဒါပေမဲ့တစ်ခုကဒီရုရှားရလက်နေပြရရဲ့နောက်ပြီးရုပ်ကြကံပြထားလို့ဖြစ်နေတယ်ဒီဘက်မှာတော့နိုင်ငံတော်ထောက်မှုသိမ့်မရှိဘူးပေါ့အဲ့ဒီအတွက်ကြောင့်လောလောဆယ်ဖြစ်လာမယ်လို့တော့လူတွေကသိမျှော်လင့်နေကြပါတယ်ဒါပေမဲ့ဖြစ်ပါမလားဆိုတာကတော့ဒါလည်းပဲဖြစ်ရခဲ့တယ်မိကုန်းလို့ပဲပြောမှာပါမြတ်စွာဘုရား
ဟုတ်ကဲ့ပါဦးကျော်စံသာရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်